တသစ္စသုတေသီများအတွက်သုတေသနလက်ဆွဲတင်မင်းအိမ်မြန်မာဘာသာပြန
် Research Handbook for Emerging Researcher Authors Jonathan Lee J. Blood လေပြာဥပဒေခင်ခင်မေစောင်းနှင်းမေဖြူတန်လွင်မမခ Iris Editor Jonathan Lee J. Blood
Cover Design by Zart Martin
မျက်နှာဖုံးဒီဇိုင်း Zart Martin
This Burmese translation is copyrighted and published with the support of Danida. All rights relating to Burmese translation are reserved. Reproduction of this Burmese translation book is subject to the permission of the copyright owner.
ဤမြန်မာဘာသာပြန်အသံစာအုပ်ကိုကန်းကော်ရောစာကြည့်တိုင်းမှတရားဝင်မူပိုင်ခွင့်ယူ၍ပံ့ပိုးပေးပါသည်။အပိုင်း1ကိုစတင်ဖတ်ပြမှာဖြစ်ပါရဲ့ရှင်။မာတီကာဥယောစဉ်ဏိဒံလူခွင့်ရေးသုတေသနဤရည်ရွယ်ချက်မြန်မာနိုင်ငံ၌လူခွင့်ရေးသုတေသနဆောင်ရွက်ရာတွင်ကြုံတွေ့ရသည့်စိန်ခေါ်မှုများဤလက်ဆွဲစာအုပ်အကြောင်းအခန်း1စာမျက်နှာ1အပိုင်း1သုတေသနလုပ်ငန်းတစ်ခုဒီဇိုင်းရေးဆွဲရာတွင်ပါဝင်ရမည့်အစိတ်အပိုင်းများစာမျက်နှာ1ဏိဒံစာမျက်နှာ1အဆင့်1သုတေသနအကြောင်းအရာသို့မဟုတ်ခေါင်းစဉ်ရွေးချယ်ခြင်းစာမျက်နှာ1အဆင့်2သုတေသနပြုမိပြဿနာနှင့်သုတေသနမေးခွန်းစာမျက်နှာ3အဆင့်3သုတေသနနှီးစနစ်စာမျက်နှာ8အဆင့်4သုတေသနရလက်များစာမျက်နှာ12အဆင့်5ကြံကိုစရင်များစာမျက်နှာ12အဆင့်6အစိုးပြုရန်ပုံငွေလိုအပ်ချက်စာမျက်နှာ13အပိုင်း1ပညာရပ်စာပေသုံးသက်လေ့လာချက်စာမျက်နှာ14ဏိဒံစာမျက်နှာ14 1လေ့လာစမ်းစစ်ချက်ဖွဲ့စည်းတည်ဆောက်ပုံစာမျက်နှာ14 2စာအုပ်စာတမ်းများကိုစိတ်ဖြာလေလာစမ်းစစ်ခြင်းစာမျက်နှာ15သုံးသက်ချက်စာမျက်နှာ19အပိုင်း3သုတေသနအစိုးပြုလွှာတစ်ခုတွင်ပါဝင်သည့်အစိတ်အပိုင်းများပုံစံစာမျက်နှာ20သုတေသနပြုမိပြဿနာများစာမျက်နှာ20သုတေသနမေးခွန်းများစာမျက်နှာ20သုတေသနရည်ရွယ်ချက်များစာမျက်နှာ21သုတေသနနှီးစနစ်များစာမျက်နှာ21သုတေသနအတွေ့ရှိချက်များစာမျက်နှာ22သုတေသနလုပ်ငန်းအစီအစဉ်စာမျက်နှာ22သုတေသနရန်ပုံငွေအစိုးပြုလွှာဘဏ္ဍာရေးအစီအမံစာမျက်နှာ22မြန်မာသုတေသီများအတွက်အကြံပြုချက်များစာမျက်နှာ23ကြံကိုစရင်စာမျက်နှာ25အခန်း2သုတေသနအကျင့်ဝတ်များလူသားများနှင့်သက်ဆိုင်သည့်သုတေသနပြုရာတွင်ကျင့်သုံးရမည့်ကျင့်ဝတ်ပိုင်းဆိုင်ရာအချက်လက်များစာမျက်နှာ28ဏိဒံစာမျက်နှာ28သုတေသနအကျင့်ဝတ်စာမျက်နှာ28သုတေသီဤတာဝန်ဝတ္တရားများစာမျက်နှာ28သုတေသနတွင်ပါဝင်သူများအတွက်ပွင့်လင်းမြင်သာမှုရှိစေရေးဆိုင်ရာတာဝန်စာမျက်နှာ29လွတ်လပ်ပွင့်လင်း၍ရှင်းလင်းတည်ကြသည့်သဘောဆန္ဒရယူသည့်တာဝန်စာမျက်နှာ29ပြုဝတ်ချက်ထိန်းသိမ်းရမည့်တာဝန်စာမျက်နှာ30ပုံကိုရေးလျှို့ဝှက်ချက်ကိုလေးစားရမည့်တာဝန် စာမျက်နှာ31သုတေသနတွင်ပါဝင်သူများအတွက်ဘေးဒုက္ခမဖြစ်စေရေးတာဝန်စာမျက်နှာ32ထိခိုက်ခံစားလွယ်လူအုပ်စုများစာမျက်နှာ33စင်စင်စားစားချင်းချင်းချင်းချင်းအချက်အလက်စီမံခံခွဲမှုစာမျက်နှာ34ပညာရှင်အတိုင်းဝန်းနှင့်အဖွဲ့အစည်းအတွက်ရှေးရှုသည့်တာဝန်ယူမှုစာမျက်နှာ34စာပေအသိဉာဏ်ကူးယူခိုးခြားမှုစာမျက်နှာ35သုံးသက်ချက်စာမျက်နှာ35ကြံကိုစရင်စာမျက်နှာ36နောက်ဆက်တွဲစာဖြင့်ရေးသားထားသည့်သဘောဆန္ဒတောင်းခံလွှာနမူနာပုံစံစာမျက်နှာ36မြန်မာသုတေသီများအတွက်အကြံပြုချက်များစာမျက်နှာ40အခန်း3အရေးအသွေးအခြေပြုနည်းလမ်းများအင်တာဗျူးဒီဇိုင်းအင်တာဗျူးမေးခွန်းများပြုစုရေးသားခြင်းနှင့်အင်တာဗျူးမေးမြန်းခြင်းအတွက်အခြေခံအချက်များစာမျက်နှာ41 1. အရေးအသွေးအခြေပြုသုတေသန၏ထူးခြားသောလက္ခဏာရပ်များစာမျက်နှာ41 2. အင်တာဗျူးအမျိုးအစားများနှင့်နည်းလမ်းများစာမျက်နှာ421.1 interview အမျိုးအစားများစာမျက်နှာ42 2.2 interview မေးမြန်းသည့်နည်းလမ်းများစာမျက်နှာ43 3 interview မေးခွန်းများရေးသားပြုစုရာတွင်လိုက်နာရမည့်အခြေခံအချက်များစာမျက်နှာ48 3.1 interview အတွက်ပြင်ဆင်ခြင်းစာမျက်နှာ48 3.2အင်တာဗျူးတွင်ပါဝင်သည့်အကြောင်းအရာအမျိုးအစားများနှင့်မိခွန်းအမျိုးအစားများစာမျက်နှာ49 3.3 မိခွန်းအမေးမြန်းရာတွင်လိုက်နာရမည့်အချက်များစာမျက်နှာ50 4. အချက်အလက်မှတ်တမ်းတင်ခြင်းနီးနာများစာမျက်နှာ52 5. သုတေသီ၏ဗတ်လိုက်မှုစာမျက်နှာ54မြန်မာသုတေသီများအတွက်အကြံပြုချက်များစာမျက်နှာ55ကြံကိုစရင်စာမျက်နှာ58အခန်း4အရေးအတွက်အခြေပြုနည်းလမ်းများစစ်တမ်းကောက်ယူသုတေသနပြုခြင်းစာမျက်နှာ59 1. စစ်တမ်းမေးခွန်းများစာမျက်နှာ60ကကြီးစစ်တမ်းမေးခွန်းပုံစံများစာမျက်နှာ60ခါကွေဖက်လိုက်မေးမြန်းသည့်မိကွန်များ bias questions စာမျက်နှာ65 2. စစ်တမ်းကောက်ယူခြင်းစာမျက်နှာ69ကြိုတင်သိရှိခြင်းကြောင့်ဖြစ်ပေါ်လာသည့်ဖက်လိုက်မှု demand bias စာမျက်နှာ80လူမှုရေးရာလိုလားချက်အရဖြစ်ပေါ်သည့်ဖက်လိုက်မှု social desirability biasစာမျက်နှာ80မဖြေဆိုခြင်းကြောင့်ဖြစ်ပေါ်လာသည့်ဘက်လိုက်မှု non response bias စာမျက်နှာ81သဘောဆန္ဒကြောင့်ဖြစ်ပေါ်လာသည့်ဘက်လိုက်မှု voluntary bias စာမျက်နှာ82အဖြေများစီစဉ်ထားရှိပုံကြောင့်ဖြစ်ပေါ်လာသည့်ဘက်လိုက်မှု answers order bias စာမျက်နှာ82အစွန်ရောက်ဘက်လိုက်မှုExtreme bias စာမျက်နှာ83ကြားနေပတ်လိုက်မှု neutral bias စာမျက်နှာ83 3. စစ်တမ်းလေ့လာဆန်းစစ်ခြင်းစာမျက်နှာ84ဖြစ်နိုင်စွမ်းရှိသည့်နမူနာရွေးချယ်ခြင်း probability sampling စာမျက်နှာ85ဖြစ်နိုင်စွမ်းမရှိသည့်နမူနာရွေးချယ်ခြင်းNan probability sampling စာမျက်နှာ89 4. မြန်မာသုတေသီများအတွက်အကြံပြုချက်များစာမျက်နှာ89ကြံကိုစရင်စာမျက်နှာ82အခန်း5ပညာရေးဆိုင်ရာသုတေသနနှင့်ရေးသားနည်းအခြေခံချက်များစာမျက်နှာ83စာတမ်းအကျဉ်း abstract စာမျက်နှာ83နိဒံ introduction စာမျက်နှာ84 သုတေသနမေးခွန်း Research Question စာမျက်နှာ86ပညာရပ်စာပေသုံးသက်လေ့လာချက် Literature Review စာမျက်နှာ86သုတေသနနည်းလမ်းများ Research Methods စာမျက်နှာ89အချက်အလက်လေ့လာဆန်းစစ်ခြင်းနှင့်တွေ့ရှိချက်များ Data Analysis and Finding စာမျက်နှာ88သုံးသက်ချက် Conclusion စာမျက်နှာ90ကြံကိုစရင်သို့မဟုတ်စာစုစရင
် References or Bibliography
စာမျက်နှာ91မြန်မာသုတေသီများအတွက်အကြံပြုချက်များစာမျက်နှာ91ကြံကိုစရင်စာမျက်နှာ93
နောက်ပိုင်းမှာဥရောစင်ကိုဆက်လက်ဖတ်ပြပါမယ်ရှင်ကျေးဇူးတင်ပါတယ်ရှင်